အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်15935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အဓိကအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ Don't see the way we were lonely you know to take care keep you there my oh my gosh dear pretty good to darling.チェワボヤトゥタプレスリメシティ
ニョレチンアタンドタシュミャゴタヤピョシュメカオネニエレピパセロノクンサタライパレシンドタシュミャシントゥタプレスリメソレアシーズンレマチマロミネアトゥ
チマモヌア
エクサチンソレアジャオヤレゴティンピャペイトマベピパレシンドタシュミャシンလူသားဖြစ်ကြတဲ့ကျမတို့အနေနဲ့အိပ်စက်ဖို့လိုအပ်ပါတယ်။လုံလောက်တဲ့အိပ်စက်မှုမျိုးမရှိဘူးဆိုရင်ကျမတို့အနေနဲ့စီးစင်ဥစ္စာတွေကိုရရှိဖို့မလုံဆောင်နိုင်ပါဘူးရှင်
။ဟုတ်ပါတယ်ရှင်။အိပ်စက်တာကကျမတို့ကျန်းမာရေးအတွက်နဲ့ကိုယ်စိတ်နှပါချမ်းသာဖို့အတွက်အမှန်တကယ်လိုအပ်ပါတယ်။ကျမအနေနဲ့အိပ်စက်မှုမရှိဘူးဆိုရင်မကြမီအတွင်းဒါမှမဟုတ်နောက်ပိုင်းမှာပြားနာမှုကိုခံစားလာကြရမှာဖြစ်ပါတယ်
။ကျမတို့လူသားတွေအနေနဲ့တညမှာရှိနိုင်အိပ်စက်ဖို့လိုအပ်ပါတယ်။အရေးဝါရကကျမတို့ကိုကိုရောက်စိတ်ပါကောင်းမှုစွာအနာရဖို့အတွက်အထောက်အကူပေးတဲ့အပြင်ယောဂဘိုးတွေကိုလည်းတွန်းလှန်ဖို့ကူညီပေးပါတယ်ရှင်။စီချိုယောဂဖြစ်မှုကနေကာဝယ်ပေးတဲ့အပြင်နှလုံးယောဂအဝလွန်နာနဲ့သွေးထုတ်ယောဂခံစားရမှုအပေါင်းကနေလည်းလျော့နည်းစေပါတယ်ရှင်
။သောတာရှင်များရှင်၊နာတာရှင်မတန်ဆွမ်းတဲ့ယောဂတွေဖြစ်တဲ့အစစ်ရောင်ရမ်းတာစောက်ကဲ့ယောဂါနာကျင်တာအသက်ယောဂါအကျောအားနေပြီးခြေလက်တုံတဲ့ယောဂါစိတ်တက်ကြွယောဂါကိုခံစားရတာစတဲ့ဝေဒနာတွေအတွက်အိပ်စက်တာကကျမရင်းနဲ့ညွညွပြီးအလေးထားရတဲ့အရာတစ်ခုပဲဖြစ်ပါတယ်
။ယနေ့မှကျမတို့လူသားတွေဟာဆိုရင်အိပ်စက်ခြင်းကို9နာရီနဲ့9နာရီအချိန်ပမာဏထက်ရောနေပြီးတော့အိပ်စက်နေကြပါတယ်။ဒါပြင်အိပ်စက်မှုပြဿနာနဲ့ကြုံတွေ့နေရတဲ့သူအရေအတွက်ဟာဆိုရင်တိုးပွားလာပြီးတော့တန်ပေါင်းများစွာသောလူတွေဟာဆိုရင်နာတာရှည်အေးပြတ်မှုယောဂပုံစံအမျိုးမျိုးကိုခံစားနေကြရပါလိမ့်ရှင်
။မမာရဲရှင်အေးမဝတဲ့အတွက်ကြောင့်နေခင်ဘက်အလုပ်တွေကိုလောက်ကန်ရမှာလှုပ်ဆောင်နိုင်စွမ်းစွန့်ရကြစင်းလာပါတယ်။တညတာချင်းမှအိပ်ဆက်တဲ့အချင်းကိုတနာယီခွေးလျှော့ချလိုက်ရင်နေဘက်မှာနိုးကြားစွာနေထိုင်မှုကို30နှစ်ရာခိုင်နှုန်းလျှော့ချသွားစေပါတယ်။လာမယ့်အချိန်တွေမှာအေးမဝရတဲ့အတွက်မတ်သားနိုင်စွမ်းနဲ့အသည့်အញ្ញံဆိုင်ရာကျွမ်းကျင်မှုကိုကြဆင်းစေနိုင်ပါတယ်။အလုတ်လုတ်တဲ့နေရာမှာအေးမဝရတဲ့အလုတ်သမားတယောက်ကြောင့်မတော်တဆဖြစ်မှုနှစ်ဆအဖြစ်ဖြစ်နိုင်ပါတယ်
။ဒေါက်တာရှင်များရှင်၊ကျမတို့အနေနဲ့တညတာလုံးကောင်းမှုစွာအိပ်စက်ရတဲ့အတွက်လန်ဆွမ်းမှုနဲ့အတူအတွေ့အသည့်တွေကိုရရှိလာပါတယ်။ကျမတို့အတွက်ကိုယ်စိတ်ချမ်းသာစွာနေထိုင်နိုင်ဖို့ရုပ်ပိုင်၊ဝိညာဉ်ရေးပိုင်နဲ့စိတ်ပိုင်းဆိုင်ရာအတွက်အကောင်းဆုံးအချိန်တွေကိုဖန်တီးပေးပါတယ်။အေးရမွားတဲ့အတွက်ဖြစ်ပေါ်လာတဲ့ပြဿနာတွေဟာဆိုရင်ကျမတို့ရဲ့ပဲဝင်ခြင်းမှာရှိနေပါတယ်။ဒါကြောင့်မို့သုံးလောက်တဲ့အိပ်စက်မှုနဲ့အနာယူမှုရရှိဖို့ကျမတို့တို့စီမံတာဝန်ရှိပါတယ်။ဥပုံနေနဲ့အိပ်စက်မှုတွေဟာဆိုရင်လူသားတွေရဲ့ကနာမငြိမ်ဖြစ်မှုအတွက်စစ်မှန်တဲ့အနာယူမှုပဲဖြစ်ပါတယ်ရှင်။သောတာရှင်များအားလုံးကိုယ်စိတ်နှလုံးသုံးပါးစလုံးရှင်လန်းကြပါသေးရှင်။
တို့သားရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
sa chong li si ta kaw to pyan yaw si che krani dang bo ta so tu chong li do ye shu ta ke lu re twa tu li pe ga bu long ne tu na lo na si ta go stay ga yue no ke ge
ta sa nya shin lan chan ni dong ya ma si ကောင်းတဲ့မှန်မျက်နှာရှိတော့လူဆိုရဲကောင်းခြင်းနဲ့ဟောကြားတော့မှာဖြစ်ပါလေကျွန်တော်ဟောကြားမယ့်တရားဟောချက်ကတော့တမန်တော်ဝုဒ္ဓခန်းကြီး6နဲ့ခုံကိုအခြေခံပြီးဟောကြားသွားမှာပါချစ်တော်မိတ်ဆွေပေါင်းတို့ခင်ဗျာကိုတာဝန်ကိုသိတဲ့လူတစ္ဆာရှိတဲ့လူအ ਨੇ ဆုံးတယောက်လောက်တော့အသိနိုင်မှာရှိပါလိမ့်မယ်အဲ့ဒီလိုလူမျိုးအတွက်အလွန်အန္တရာယ်ကြီးပါတယ်အဲ့ဒီလိုလူမျိုးတယောက်အကြောင်းကိုကျွန်တော်ဒီနေ့ဟောကြားသွားမှာဖြစ်ပါတယ်သူကတော့ဓမ္မကတိကလည်းမဟုတ်ပါဘူးတမန်တော်12ပါးထဲမှာပါဝင်တဲ့ပုဂ္ဂိုလ်လည်းမဟုတ်ပါဘူးဒါပေမဲ့သူ့ရဲ့အသင်းတော်မှာတာမန်အသင်းနောက်တစ်ယောက်ဖြစ်ပါတယ်။အဲ့ဒီလူဟာသူတော်ကောင်းတစ်ယောက်ပါ။ဒါပေမဲ့သူကပြဿနာကိုဖြစ်စေခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ဒီဖြစ်ပျက်ကိုကြည့်ရင်ပြဿနာကိုဖန်တီးသူတိုင်းလူဆိုးတော့မဟုတ်ကြပါဘူး။တခါတလေစိတ်ထားမြင့်မြတ်လွန်းလို့ပြဿနာပေါ်တတ်တာလည်းရှိပါတယ်။သူကတာမန်အသင်းနောက်တူပါ။သူ့ကိုအသင်းနောက်ခန့်ခဲ့ရတဲ့အကြောင်းရင်းကတမန်တော်များတရားဟောခြင်းပိုရနိုင်မှုဖြစ်ပါတယ်။တက်တက်ကြွကြွနဲ့သူ့ရဲ့တာဝန်ကိုအမြဲတမ်းကြည်ပြွန်အောင်ဆောင်ရွက်တတ်တဲ့အတွက်သူစကားကိုလူတိုင်းကလည်းနားထောင်ကြတာတွေ့ရပါတယ်။ဘယ်လိုပြဿနာဖြစ်စေခဲ့ပါသလဲ။ခရိယန်တွေကိုအမြဲတမ်းဆန့်ကျင်နေတဲ့လူတွေကိုပွင့်ပွင့်လင်းလင်းတရားဟောခဲ့လို့ဖြစ်ပါတယ်။တမန်တော်ဗုဒ္ဓခန်းကြီး6အခန်းငယ်10ကိုကျွန်တော်ဖတ်ပြပါစေ။သူဟောပြော၍သုံးစွဲသောပညာနှင့်ဝိညာဉ်တော်ကိုမခံနိုင်ကြားဟုဖော်ပြထားတာကိုကျွန်တော်တွေ့ရပါတယ်။ချစ်တော်မိတ်ဆွေပေါင်းတို့ခင်ဗျာ။သူဟောခဲ့တာဟာအမှန်ကိုအမှန်တိုင်းတိတိကျကျဟောပြောခဲ့တာပါ။သူဟောပြောတဲ့တရားကသူဆွေးနွေးနေတဲ့စကားတွေကဒီတရားတွေကိုမကြိုက်တဲ့ဆန့်ကျင်တဲ့လူတစုကသူ့ကိုအဆုံးစီရင်ခဲ့ကြတာဖြစ်ပါတယ်။သူ့ကိုအဆုံးစီရင်တဲ့အခါမှာယေရှုရှင်ကိုမဟုတ်မတရားဆွဆဲပြီးအဆုံးစီရင်ခဲ့ကြသလိုအခုသူ့ကိုလည်းမတရားသက်တည်များကိုငှားပြီးမဟုတ်မတရားဆွဆဲချက်နဲ့ယေရှုရှင်မြို့လွှတ်တော်ကိုခေါ်သွားပြီးတရားရုံးတော်မှာတရားရင်ဆိုင်ခဲ့ကြပါတယ်။တမန်တော်ဝုဒ္ဓခန်းကြီး6အခန်းငယ်14ကိုကျွန်တော်ဖတ်ပြပါမယ်။ထိုနာဇရက်မြို့သားယေရှုသည်ဤဌာနတော်ကိုဖျက်ဆီး၍ငါတို့အားမောရှိပေးထားသောထုံဤဥပရိသားတို့ကိုပြောင်းလဲစေမည်ဟုဤသူဆိုသည်ဟုအကျွန်ုပ်တို့သည်ကြားရပါပြီဟုတသက်ခံကြ၏။လွတ်တော်မှာမတရားဆွဆွဲခြင်းကိုခံရတဲ့သူကတော့အသင်းတော်ကြီးတည်ဖန်ပါ။တမန်တော်ဝုဒ္ဓခန်းကြီး6အခန်းငယ်15ရဲ့မှတ်တမ်းကိုဖတ်ကြည့်ရအောင်။လွတ်တော်၌ထိုင်လျက်ရှိသောသူအပေါင်းတို့သည်တတိဖန်ကိုစေးစေကြည့်ရှုလင်သူ၏မျက်နာသည်ကောင်းကင်တမန်၏မျက်နာကဲ့သို့ဖြစ်သည်ဟုထင်မှတ်ကြ၏သူ၏မျက်နာကောင်းကင်တမန်ရဲ့မျက်နာကဲ့သို့ဖြစ်တယ်လို့ကျွန်တော်တို့ဖော်ပြထားတာကိုတွေ့ရပါတယ်သူကိုမုန်းတီးတဲ့ရန်သူတွေကသူ့ကိုတေးတံပေးဖို့ရုံတော်မှာတရားစွဲဆိုနေကြပါပြီအဲ့ဒီအချိန်မှာကောင်းကင်တမန်မျက်နာနဲ့တင်းတောက်တတိဖန်ကသူ့အသက်တာအတွက်နောက်ဆုံးတရားဟောချက်ကိုဟောကြားခဲ့ပါတယ်သူ့ရဲ့တရားတကယ်ကိုကောင်းတဲ့တရားဟောချက်ပါ။ဒါပေမဲ့မတရားဆွဆဲချက်များနဲ့ကြီးလေးတဲ့ပြစ်မှုဖြစ်ကြောင်းဆွဆဲကြတဲ့အခါမှာယေဘရဟိမများကယေဘရဟိမများကလည်းထုံးစံတိုက်ပေါ့ဗျာ။ဒီစကားမှန်ပါသလားလို့မေးနေကြမေးခွန်းကိုမေးနေကြမေးခွန်းကိုမေးလိုက်တဲ့အခါမှာရုံတော်ကြီးတယုံလုံးငြိမ်သက်သွားခဲ့ပါတယ်။ချစ်တော်မိတ်ဆွေပေါင်းတို့ခင်ဗျာ။ရုံတော်ကြီးတစ်ခုလုံးငြိမ်သက်သွားတဲ့အခါမှာသတိဖန်ရဲ့တရားဟောတာကိုကြီးကြီးလင်းလင်းပြတ်ပြတ်သားသားနဲ့ကြားနာကြရပါတယ်။အာဗြဟံကိုခေါ်တော်မူသောအချိန်ကအစပြုပြီးဘုရားရှင်ခေါ်တော်မူခြင်းခံရတဲ့လူမျိုးရဲ့တမိုင်းကိုပညာသားပါပါနဲ့အာဗြာမစယောသယောသကနေမောရှေမောရှေမှဒါဝိဒ်ရှောလမုန်မင်းကြီးအစရှိတဲ့တမိုင်းကြောင်းကိုပြန်ပြောင်းပြောပြပြီးမှသခင်ယေရှုခရစ်အကြောင်းကိုကြိုတင်ဟောကြားထားတဲ့အနာဂတ်စကားများကိုကိုးကားပြီးအဲ့ဒီနောက်သခင်ယေရှုခရစ်ကိုမတရားဆွဆွဲတဲ့နေရာဖြစ်တဲ့ထင်ပေါ်ကျော်ကြားတဲ့ဗိမာန်တော်ကိုတည်ဆောက်ခဲ့တဲ့ရှောလမုန်မင်းကြီးနဲ့ဧဝံဂေလိပရောဖက်ဟေရှာယတို့ဟောပြောခဲ့တဲ့တရားစကားများကိုတင်ဆက်ဟောကြားခဲ့ပါတယ်။ဓမ္မဟောရာဇဝင်ကိုအကျယ်တဝင့်တင်ဆက်ဟောကြားနေချိန်မှာဝေနိယတော်အပေါင်းတို့ကိုချစ်မြတ်နိုးတော်မူတဲ့အရှင်ကိုတတိဖန်မြင်ရပါတယ်။ဖျားရှင်ဖို့နေမြေကန့်တခြင်းလူမျိုးခွဲခြားခြင်းမရှိကြောင်းကိုတတိဖန်ကတရားဟောခဲ့ပုံကိုတမန်တော်ဗုဒ္ဓအခန်းကြီး9 48နဲ့50မှာကျွန်တော်တို့ဖတ်ကြည့်ကြပါစို့။ကောင်းကင်ဘုံသည်ငါပလင်ဖြစ်၏မြေကြီးသည်ငါခြေတင်ရာခုံဖြစ်အဘယ်သို့သောဗိမာန်ကိုငါအဖို့တိဆောက်ကြမည်နီငါလက်သည်ဤအရာအလုံးစုံတို့ကိုဖန်ဆင်းသည်မဟုတ်လောအဲ့ဒီလိုတတိပံဟောပြောရင်း
သူပရိသတ်ကိုကြည့်လိုက်ပါတယ်။အဲ့ဒီအချိန်မှာပရိသတ်ကြီးအားလုံးအမျက်ထွက်လာတာကိုသူတွေ့မြင်တဲ့အခါမှာသူတရားစကားကိုရလိုက်ပါတယ်။ဒါပေမဲ့ပရိသတ်ကြီးကိုလက်ညှိုးထိုးပြီးရဲရင်စွာဟောပြောလိုက်ပုံကဓမ္မတော်ဝုဒ္ဓအခန်းကြီး9 51 54နဲ့56ကိုကျွန်တော်တို့ဖတ်ကြည့်ကြပါအောင်စို့။လေပင်ခိုင်မာ၍နှလုံးဖြင့်၎င်းနားဖြင့်၎င်းအည်ပြားလေးခြင်းကိုမခံသောသင်တို့သည်တန်ရှင်းသောဝိညာဉ်တို့ကိုအစင်မပြတ်ဆန့်ကျင်မဲ့ပြုလေရှိကြ၏ထိုစကားကိုကြားလင်နှလုံးကွဲပြတ်မတတ်ဖြစ်၍တတိဖန်၌အံသွားခဲကြိတ်ခြင်းကိုပြုကြ၏သူသည်လည်းတန်ရှင်းသောဝိညာဉ်တို့နှင့်ပြည့်သည်ဖြင့်ကောင်းကင်သို့စေးစေးကြည်မြော်၍ဖျားသခင်၏ဘုန်းတော်ကို၎င်းဖျားသခင်၏လက်ရာတော်ဘက်၌ယေရှုရှင်ရပ်နေသူကို၎င်းငားမြည်ကြည်ပါကောင်းကင်ပွင့်လက်ဒီကို၎င်းလူသားဒီဖျားသခင်လက်ရတော်ဘက်၌ရပ်နေဒီကို၎င်းငါမြင်ဤလို့ကြွေးကြော်လိုက်တာတွေ့ရပါတယ်တခါဆက်ပြီးတမန်တော်ဝုဒ္ဓခန်းကြီး9 58ကိုဖတ်ကြပါအောင်စုထိုသူတို့ဒီပြင်းစွာသောအတန်နှင့်ဟစ်ကြော်၍နားကိုပိတ်ဆို့ပြီးလင်သူစီတို့တညီတညူတီးပြေး၍မြို့ပြင်တို့နှင်ထုတ်ပြီးမှကြောက်ခဲနှင့်ပြစ်ကြ၏တတ်တီခံတို့ဒီလည်းမိမိတို့အဝတ်ကိုရှောလူအမီရှိသောလူလင်ဤခြေရင်း၌ထားကြ၏တခါဆက်ပြီးတော့တမန်တော်ဝုဒ္ဓအခန်းကြီး9 59နဲ့60ကိုကျွန်တော်ဖတ်ပြပါဦးမယ်။ကြောက်ခဲနဲ့ပြစ်ကြစဉ်တတိဖန်သည်ပထနာပြုလျက်သခင်ယေရှုအကျွန်ုပ်၏ဝိညာဉ်ကိုသိမ်းယူတော်မူပါဟုရှောက်ဆို၏။တဖန်ဒူးထောက်လျက်သခင်ဤသူတို့ပြုသောဒူးဆိုင်အပြစ်ကိုမှတ်တော်မမူပါနှင့်ဟုကြီးသောအသံနှင့်ကြွေးကြော်ပြီးမှချိန်ဆက်လေ၏။မိမိယုံကြည်ခြင်းအတွက်တတိဖန်အသက်ဆွန့်သွားခဲ့ပါပြီ။တတိဖန်အသေးခံပုံကိုစောင့်ကြည့်နေတဲ့ရှင်ပေါလုခေါ်ရှောလူဟာနောက်ပိုင်းမှာတော့အကျွတ်တရားရရှိပြီးတကူးထက်တဲ့တမန်တော်ကြီးအဖြစ်ပြောင်းလဲသွားခဲ့ပါတယ်။တတိဖန်ကိုတတ်ပစ်လိုက်လို့ယေရှုရှင်ရဲ့အေးဝင်လီတရားတော်ရပ်တန့်မသွားဘူး။ရပ်တန့်သွားမယ်လို့ထင်ကြပါသလား။ရပ်တန့်မသွားခဲ့ပါဘူး။ယေရုရှလင်မြို့မှာသာမကကဘာအယရကူပါပြန်ပွားသွားတာတွေ့ကြပါတယ်။ကောင်းကင်တမန်မျက်နှာရှိတဲ့တတိဖန်ရန်သူတွေကိုလွတ်တော်ခမ်းမကြီးထဲမှာရင်ဆိုင်လိုက်တဲ့ပုံစံကိုအမျိုးသားရေးစိတ်ဓာတ်ပြင်းထန်တဲ့ရှောလူခေါ်ပေါလူအဲ့ဒီအချိန်ကသူ့နာမည်ကိုရှောလူလို့ခေါ်ပါတယ်ဒီအဖြစ်ပြက်ကိုသူ့ရဲ့တသက်ဘယ်တော့မှမမေ့နိုင်တော့ပါဘူးသူပြောင်းလဲလာခဲ့ပြီးတဲ့နောက်ပိုင်းသာသနာပြုခီးထွက်ရင်ဒီအဖြစ်ပြက်ကိုရှင်လူကာကိုရှင်းပြခဲ့ပါလိမ့်မယ်တတိဖန်ကိုခဲနဲ့ပေါက်တဲ့အချိန်ကတတိဖန်ရဲ့ယေရှုရှင်ထံဆုတောင်းပတနာတောင်းခဲ့ပုံကိုလည်းရှင်ပေါလူရဲ့အသက်တာမှာမေ့ပြစ်လို့ရနိုင်တော့မှာမဟုတ်ပါဘူးတမန်တော်ဝုဒ္ဓအခန်းကြီး9အခန်းငယ်56မှာကြည်ပါကောင်းငင်ဖွင့်လက်ဒီကို၎င်းလူသားဒီဖျားသခင်ဤလက်ရတော်ဘက်၌ရနေဒီကို၎င်းငါမြင်၏ချစ်တော်မိတ်ဆွေပေါင်းတို့ခင်ဗျာတတိဖန်ရဲ့မျက်နှာမှာကောင်းငင်တမန်ကဲ့သို့ထွန်းလင်းနေတဲ့အချိန်မှာစီရင်ချက်ချလိုက်ကြတဲ့လူကြီးများအပေါ်မှာဘယ်ကဲ့သို့ထာဝရအကျိုးတက်ရောက်သွားမလဲလို့စဉ်းစားကြည့်ကြပါတတိဖန်ရဲ့မျက်နှာပေါ်မှာကောင်းငင်တမန်မျက်နှာလိုအလင်းတောက်ပနေတာကတော့သူရဲ့နှလုံးသားထဲမှာတရားတော်အလင်းရောင်ရှိနေလို့ပါတတိပန်ဟာတာမြင်ညအသိန်းနောက်တယောက်ပါဒါပေမဲ့အရေးကြုံတဲ့အခါမှာယေရုရှလင်မဟာမြို့တော်ကြီးမှာရွေးချယ်ခံလူမျိုးအဖို့ဖျားရှင်ရဲ့တက်သေးခေဆက်ဆက်အတွက်ဖျားရှင်ရဲ့တက်သေးကကဘာတစ်ဝန်းလုံးအတွက်ဖျားရှင်ရဲ့တက်သေးကဖြစ်ခဲ့ပါပြီယေရှုရှင်အတွက်ပထမဦးစွာအသက်ခံသူဖြစ်တဲ့အတွက်သူရဲ့အသက်တာတကယ်ကိုဆက်ကတဲ့အသက်တာဖြစ်တယ်ဆိုတာကျွန်တော်တို့တွေးကြပါတယ်။ဗျာဒိတ်ကျမ်းအခန်းကြီး7အငယ်7မှာပြောထားတဲ့အတိုင်းအသေးခံသည့်တိုင်အောင်အသက်ကိုမနှမျောတဲ့ယုံကြည်သူခရိယန်ပုံစံနမူနာကိုတတိဖန်ပြသွားခဲ့ပါပြီ။ကျွန်တော်တို့တတိဖန်အကြောင်းနဲ့ပတ်သက်လို့မှတ်သားဖို့ရာကောင်းတဲ့အချက်ကတော့9ချက်ရှိပါတယ်။နံပါတ်1တတိဖန်ဟာအသေးရှိသောလူလို့ကျွန်တော်တို့တွေးရှိရပါတယ်။တမန်တော်အခန်းကြီး6အခန်းငယ်3မှာဖတ်ကြည့်ရင်တွေးကြပါတယ်။တုတ်တန်ကြံအခန်းကြီး22အငယ်1ကိုဖတ်ပြပါစေ။ကောင်းသောအသရေကိုများစွာသောဥစ္စာတက်တာ၍ရွေးစရာကောင်း၏။သူတစ်ပါးစုံမဲ့ချင်းကျေးဇူးသည်ရွှေငွေတွေတာ၍ကောင်း၏လို့ဆိုထားပါဗျ။ဒါကြောင့်တတိဖန်ဟာတန်ဖိုးမဖြတ်နိုင်တဲ့သူလို့ဆိုရပါလိမ့်မယ်ခင်ဗျာ။နံပါတ်1တတိဖန်ဟာဝိညာဉ်တော်နှင့်ပြည့်စုံသူဖြစ်တယ်လို့တမန်တော်အခန်းကြီး6အငယ်3မှာဆိုထားပြန်ပါတယ်။အသစ်ပြုပြင်သူဒုတိယမွေးချင်းကိုခံပြီးသူပြောင်းလဲပြီးသူဘုရားသခင်အလိုတော်နဲ့အညီနှုတ်ကပတ်တော်ကိုလိုက်နာကျင့်ဆောင်သူလို့ဆိုရပါလိမ့်မယ်။ဒါကြောင့်သူနောက်ဆုံးအသက်ဆုံးကနေမှကောင်းငင်ဖွင့်လှစ်ပြီးဘုရားသခင်ရဲ့နိုင်ငံတော်ကိုယူပါယုံအားဖြင့်မြင်ရတဲ့အကြောင်းတမန်တော်ခွန်နှစ်အငယ်55မှာကျွန်တော်ဖတ်ပြပါစေ။သူဒီလဲတန်ရှင်သောဝိညာဉ်တော်နှင့်ပြည့်ဝသဖြင့်ကောင်းငင်တို့စေ့စေ့မျော်၍ စေ့စေ့ကြည့်မြော်၍ဖျားသခင်ဘုန်းတော်ကို၎င်းဖျားသခင်လက်ရတော်ဘက်၌ယေရှုရှင်ရပ်နေတော်မူသူကို၎င်းမြင်လင်းလို့ဖော်ပြထားတာတွေ့ရပါတယ်။နံပါတ်3ချက်ကတော့တတိပံဟာပညာနဲ့ပြည့်စုံသူဖြစ်တယ်လို့ဖော်ပြထားတာတွေ့ရပါတယ်။ပညာဟာဝိညာဉ်စုကျေးဇူးတစ်မျိုးဖြစ်ပါတယ်။ကောရိန္သုဩဝါဒပထမဆောင်အခန်းကြီး7အခန်းငယ်8မှာဖတ်ကြည့်ရင်တွေ့ရပါလိမ့်မယ်။ဒီကဘာပေါ်မှာအမှုတော်ဆောင်ရွက်ဖို့ပညာမရှိလို့မဖြစ်ပါဘူး။ပြိုကွဲနေတဲ့အိမ်တော်မိသားစုတွေကိုပြန်လည်စည်းလုံးစေဖို့ပညာလိုပါတယ်။သားသမီးများကိုတွင်တင်ဖို့အသင်းတော်ကြီးကိုအုပ်ချုပ်ဖို့လည်းပညာလိုအပ်ပါတယ်။ဒါပေမဲ့တက်သူကရတဲ့ဘွဲတဲ့ဖျားသခင်ကိုလုံလုံဆက်ကပ်ပြီးဆုတောင်းပတနာပြုခြင်းအားဖြင့်ဖျားသခင်ချပေးမယ်ဆိုတဲ့ပညာကိုစုလိုပါတယ်။ဖျားသခင်ရဲ့ဂရီစကားကိုရာဂုတ်အခန်းကြီး1အငယ်9မှာကျွန်တော်ဖတ်ပြပါစေ။သင်တို့တွင်တစ်စုံတစ်ယောက်သောသူသည်ပညာကိုလိုလင်ကဲရဲ့ပြစ်တင်ခြင်းကိုပြုတော်မူမူပဲခတ်သိမ်းသောအရာတို့အားစေတနာစိတ်နှင့်ပေးသနာတော်မူသောဖျားသခင်ကိုတောင်းစီတောင်းလင်ရလိမ့်မယ်ခြေတော်သောတာရှင်ပေါ့နှုတ်ခမညာတတိပံဟာဖျားသခင်ထာမရရှိတဲ့ပညာနဲ့အမှုတော်ကိုဆောင်ရွက်သွားခဲ့တာတွေ့ရပါတယ်နံပါတ်၄ချက်ကတော့တတိပံဟာယုံကြည်ခြင်းနဲ့ပြည့်ဝသူလို့တမန်တော်6အငယ်9မှာကျွန်တော်တွေ့ရပြန်ပါတယ်ဟိဘရဲ7အငယ်6မှာယုံကြည်ခြင်းမရှိရင်ဖျားသခင်စိတ်တော်နဲ့မတွေ့နိုင်လို့ဆူထားတဲ့အတွက်ယုံကြည်ခြင်းမရှိဘဲဆူတောင်းရင်လည်းအကျိုးရှိမှာမဟုတ်ပါဘူး။ယုံကြည်ခြင်းမရှိဘဲအမှုတော်ဆောင်ရင်လည်းထိရောက်မှုမရှိပါဘူး။ဒါကြောင့်ရှင်ရဂုတ်ကရဂုတ်ခန်းကြီး1အခန်းငယ်6နဲ့8မှာဘယ်လိုဆူထားပြန်ပါသလဲ။တွေးတောခြင်းမရှိဘဲယုံကြည်သောစိတ်နဲ့တောင်းရမည်။တွေးတောခြင်းစိတ်ရှိသောသူမည်လီကလေခတ်၍လှုပ်ရှားသောလှိုင်းတဘိုးနှင့်တူ၏။ထိုသူသောသူသည်ထာဝရဘုရားလက်တော်မှတစ်စုံတစ်ခုကိုရမည်ဟုမထင်မှတ်စေနှင့်။တတိပံဟာသူဟောတဲ့တရားအတိုင်းယုံကြည်ခြင်းပြည့်ဝတဲ့သူတယောက်ဖြစ်ပါလေခင်ဗျာ။နံပါတ်5ချက်ကတတိပံဟာတကူတော်နဲ့ပြည့်စုံသူဖြစ်တယ်လို့တမန်တော်အခန်းကြီး6အခန်းငယ်8မှာတွေ့ရပြန်ပါတယ်။ချစ်သောတော်ဒါရှင်ပေါင်းတို့ခင်ဗျာ။တတိပံဟာဝိညာဉ်ရေးအားနည်းသူမဟုတ်ပါဘူး။သူ့အသက်တာမှာတကူရှိလို့သာသူဟောပြောချက်တွေဟာလဲတကူပါခဲ့တာဖြစ်ပါတယ်။နံပါတ်6အချက်ကတော့တတိပံဟာရဲရင်ချင်းတတ္တိနဲ့ပြည့်စုံသူလို့ဖော်ပြထားတာတွေ့ရပါတယ်။ကြောင်းရွံ့တုန်လှုပ်ခြင်းလုံးဝမရှိပါဘူး။တကူအာနာကြီးမားတဲ့အုပ်ချုပ်သူအကြီးအကဲများရှိမှအရွေးချယ်ခံလူမျိုးရဲ့တမိုင်းနဲ့ကြွလာတော်မူခြင်းနဲ့ဆိုင်တဲ့အနာဂတ်စကားတော်များကိုချင့်ချိန်တိုင်းထွာပြီးအချက်လက်ကြကြအေးအေးဆေးဆေးတရားဟောခဲ့တာပါလူလူပရိသတ်ကြီးကမထီမဲ့မြင်ပြုထားတဲ့လူနည်းစုဘက်ကနေယက်တီဟောကြားခဲ့တာပါဖျားရှင်ဘက်ကနေယက်တီခဲ့တာပါဖျားကိုကြောက်ရွံ့ယူတည်ခဲ့တဲ့အတွက်လူလုံးဝကြောက်ရွံ့ခြင်းမရှိပါဘူးချစ်တော်မိတ်ဆွေပေါင်းတို့ခင်ဗျာဖျားဘက်မှာရဲရင်သောတတ္တိကိုမွေးမြူကြပါစို့တတ္တမနဲ့နောက်ဆုံးအချက်ကတော့မြစ်တာစစ်မြစ်တာမှန်နဲ့ပြေဝတဲ့နှလုံးသားပိုင်ရှင်ဖြစ်တယ်လို့တတိပံအကြောင်းကိုဖော်ပြထားပါတယ်ပထမအနေနဲ့ခရစ်တော်ကိုချစ်မြတ်လို့ပြီးယုံကြည်ကိုးစားလို့သာခရစ်တော်ဘက်ကယက်တည်ပြီးခရစ်တော်အတွက်အသက်ဆွင့်မှုအသင့်ရှိနေတာဖြစ်ပါတယ်ဒုတိယအနေနဲ့လူသားအချင်းချင်းပေါ်မှာစစ်မှန်တဲ့မြစ်တာရှိလို့သာတရားမျှတမှုမရှိတဲ့သူ့ကိုရဲရဲဆက်ဆက်အသေးသတ်နေတဲ့လူတွေအတွက်သူ့ကိုခဲနဲ့ပေါက်နေကြတဲ့ကြောက်တုံးကြောက်ခဲတွေကြားကနေဒူးထောက်ပြီးသခင်ဤသူတို့ပြုသောအမှုကိုမှတ်တော်မူပါနဲ့လို့နောက်ဆုံးဆုတောင်းပတနာပြုရင်းအသက်ကိုစွန့်သွားတာဖြစ်ပါတယ်တတိပံဟာခရိယန်သမိုင်းမှာပထမဦးဆုံးအသက်ခံခဲ့ရသူပါယုံကြည်ချက်အတွက်အသက်ခံရခဲ့တာပါအခုတော့တခိပြောင်းသွားပါပြီတတိပံမျှော်မှန်းထားသလိုအသင်းတော်ဟာယေရုရှလင်မြို့ကထွက်ပြီးကမ္ဘာအရရသို့သာသနာဖြန့်သွားခဲ့ပါပြီ။သူပြခဲ့တဲ့ပုံစံနမူနာနဲ့သူပေးခဲ့တဲ့သင်ခန်းစာတွေကတော့အင်္ဂလိပ်တရားတည်ထောင်ခိုင်မြဲစေဖို့နဲ့အတွန့်ရှိဖို့ဖြစ်ပါတယ်ခင်ဗျာ။အိုးချစ်သောမိတ်ဆွေပေါင်းတို့အခုအချိန်ဟာအရေးကြီးတဲ့အချိန်ပါ။ကျွန်တော်တို့ကြားနာခဲ့ကြတဲ့တတိပံအကြောင်းကိုဝေဖန်သုံးသပ်ကြည့်ပါ။ကျွန်တော်တို့မှာမရှိနိုင်တဲ့အရာသူ့မှာလည်းမရှိပါဘူး။ကျွန်တော်တို့လူသူလဲတာမန်လူသားတယောက်ပါပဲကျွန်တော်တို့ရှေ့မှာကျွန်တော်တို့ရဲ့ပတ်ဝန်းကျင်မှာတသက်ခံစရာတရားဟောစရာတွေအများကြီးရှိနေပါသေးတယ်ဒါကြောင့်ကျွန်တော်တို့ယုံကြည်သူများဟာအသက်ရှင်တဲ့နေရာမှာအတရေရှိရှိအသက်ရှင်ကြပါယုံကြည်ခြင်းကိုအခြေခံပြီးအရာရာကိုအောင်မြင်နိုင်ဖို့ဆက်ကပ်ကြပါမေတ္တာစေတနာနဲ့ဖျားသခင်အတွက်အမှုတော်ဆောင်ရွက်ကြပါကောင်းကင်တမန်လူမျက်နှာရှိတဲ့တတိဖန်ရဲ့အတေးမျိုးယုံကြည်ခြင်းမျိုးပညာမျိုးဝိညာဉ်တော်နဲ့ပြည့်စုံမှုမျိုးတကူမျိုးရ ရဲရင်တတိနဲ့မေတ္တာမျိုးစီဘူးပြီးကျွန်တော်တို့အတ္တဓာပုံစံကိုပြောင်းလဲရမယ်ဆိုရင်အာဩဘွယ်ရာဖြစ်ရပြီးအမှန်တကယ်တွေ့နေကြပါလိမ့်မယ်ဒီကနေ့ဒီတရားကိုကြားနာသူတိုင်းဒီဖန်ရဲ့ဒုညများနဲ့ပြည့်စုံပြီးပြောင်းလဲတဲ့ဒီဒုညဖြစ်နိုင်ကြပါစေဆုတောင်းပါတယ်
ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်။တောတာရှင်များရှင်ခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကတန့်ရှင်သောပတ်ဝန်းကျင်ဖန်ပြီးခြင်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။တောတာရှင်များရှင်ခရစ်ယာန်အိမ်နောင်တိုင်းမှာစီကံရှိတင်ပါတယ်။မိဘနှစ်ပါးတို့ရဲ့အချင်းချင်းပြောဆိုဆက်ဆံမှုနဲ့အမှုရာတွေဟာသားသမီးများအားဖြစ်လာစေလိုတဲ့အတိုင်းမျက်နှိုးဖွယ်သောပုံစံနမူနာများဖြစ်နေတင်ပါတယ်။တန့်စင်တဲ့အပြောဆိုနဲ့မှန်ကန်တဲ့ခရစ်ယာန်ယဉ်ကျေးမှုကိုဆွေးမြေးကျင့်သုံးတင်ပါတယ်။သားသမီးများနဲ့လူငယ်များအားအချင်းချင်းလေးစားရန်နဲ့ဖျားသခင်ကိုကြောက်ရွံ့ယူတည်ပြီးလူချင်းဝတ်များကိုလိုက်နာဆောင်ရှောက်ရန်လမ်းညွန်ကြမှတ်ရမယ်။ဖျားသခင်ရဲ့ပြည့်ညတ်တော်တွေကိုလည်းဆောင်ရှောက်ယူတည်လေးစားရန်မိဘတွေကတင် जा ပေးရမယ်။ဒီလိုချင်းဝတ်ချင်းစဉ်တွေကိုသားသမီးတွေရဲ့အသက်တာမှာပုံသွင်းပေးနိုင်မယ်ဆိုရင်လူအများနဲ့ပေါင်းသင်းဆက်ဆံရမှာလည်းအထောက်အမဖြစ်နေပါလိမ့်မယ်။သားသမီးတွေအားဝိညာဉ်ခွန်အားနည်းတဲ့အပေါင်းအသင်းတွေကိုလည်းတန့်ရှင်းရနိုင်ငံတော်သို့သွားရလန်းနဲ့တန့်ရှင်းဖြူစင်တဲ့ပတ်ဝန်းကျင်ကိုဖန်တီးပေးနိုင်ကြပါလိမ့်မယ်။မိဘတို့ရဲ့ဆုံးမဩဝါဒတိုင်းဟာအဆင့်တန်းမြင့်ပြီးမုံမြတ်တဲ့အကြောင်းအချက်တွေဖြစ်နေတင်ပါတယ်။ဒါမှသာတရားစီရင်ရာနေရကိုရောက်တဲ့အခါအသက်စာဆောင်မှာရှက်ကြောက်ခြင်းနဲ့ကင်းစင်တဲ့မှတ်တမ်းကိုတွေ့မြင်ရမှာဖြစ်ပါတယ်ရှင်။ဒီလိုသင်ကြားချက်တွေကိုရရှိထားတဲ့သားသမီးတွေဟာလည်းကြီးလေးတဲ့တာဝန်ကိုထမ်းဆောင်နိုင်ပြီးသူတို့ရဲ့ပုံစံနမူနာအဖြစ်သူတစ်ပါးတွေဟာလည်းအမှန်တရားကိုမြင်နိုင်မှာဖြစ်ပါတယ်။ကိုချင်းတရားထိမ့်သိမ့်တဲ့သူတွေဟာအဲ့ဒီလူချင်းဝန်စီကံတွေကိုလေးစားကြမှာဖြစ်ပါတယ်။သားသမီးတွေရဲ့ကာယခွန်အားညံဆွမ်းအင်နဲ့ကျင့်ဝတ်ကျင့်စဉ်တွေကိုအတူယူလာကြလိမ့်မယ်။ဒီလိုသူတွေဟာခိုင်ခန့်မြဲမြံတဲ့နယ်ရန်နဲ့ကာကွယ်ထားပြီးဖြစ်တဲ့အတွက်မကောင်းမှုတွေကိုသွေးဆောင်တဲ့ဒုစရိုက်တွေကိုလည်းလွယ်ကူစွာကြောခိုင်းနိုင်ကြပါလိမ့်မယ်။သောတာရှင်များရှင်။ရှင်လန်းချမ်းမြေ့ပွဲဖြစ်တဲ့အိမ်တောင်ပြိုထောင်ပါကေတင်ရှင်ရဲ့ဂုံအင်္ဂါလက္ခဏာတွေကိုလိုက်လျှောက်ကျင့်သုံးရမှာမိဘတွေနဲ့သားသမီးတွေအတွက်ရှင်လန်းချမ်းမြေ့ပွဲအိမ်တောင်တည်ထောင်ရမယ့်ဝတ်တရားကိုဘယ်သောအခါမှသတိမလစ်ပါနဲ့။သခင်ခရစ်တော်ကိုအိမ်တောင်ထဲသို့ခေါ်ဆောင်ထားမယ်ဆိုရင်မိဘတွေဟာလည်းအမားနဲ့အမှန်ကိုခွဲခြားသိမြင်မှာဖြစ်ပါတယ်။သားသမီးတွေကိုလည်းဖြောင့်မတ်တဲ့တစ်ပင်တွေအနေနဲ့ရက်တီလဲရှိပြီးဝိညာဉ်တော်အသီးကိုတီးချဖို့ကူညီမဆနိုင်မှာဖြစ်ပါတယ်။တော်တာရှင်များရှင်လူဖွာသက်တာမှာဒုက္ခများဖြစ်စည်းလွှမ်းမိုးမှုတွေကြုံတတ်ပါတယ်ဒုက္ခဆိုတာလူသားတို့တွေ့ကြုံရစမြဲဓမ္မတာပဲဖြစ်ပါတယ်ရှင်ဒီလိုတိမ်လွှာဖုံးအောင်ထားတဲ့အလားတာယာမှုကိမဲ့တဲ့နေ့ရက်တွေကိုရင်ဆိုင်ရတဲ့အခါတီးခန့်ခြင်းတရားကျေးဇူးတရားနဲ့မေတ္တာတရားအပြင်ဝမ်းမြောက်ရွှင်လန်းခြင်းတရားကိုရယူလိုက်ပါရိုးရိုးရှင်းရှင်းနေအိမ်ဖြစ်စေပြီးရွှင်လန်းဝမ်းမြောက်ဖွယ်သောစကားတွေကိုအမြဲတစီပြောဆိုကာကရုဏာတရားကိုလက်ကင်ထားပြီးယဉ်ကျေးသိမ်မွေ့ခြင်းနဲ့မေတ္တာတရားကိန်းအောင်တဲ့အိမ်တောင်ဖြစ်ပါစေအိမ်တောင်ရဲ့စည်းကမ်းကိုတန်ချိန်လုံးပမာမတင်းပါစေပဲညံအမျိုးအမြင်ဖြစ်၎င်းမေတ္တာဖြစ်၎င်းကြီးကျက်ကိုကဲတင်ပါရရှင်။သားသမီးတို့ဟာလည်းမေတ္တာဖြင့်အုပ်ချုပ်ခြင်းကိုလိုလားစွာလိုက်နာပါလိမ့်မယ်။မိဖတွေကလည်းသားသမီးတွေကိုအလင်းတင်နိုင်ချီးမွမ်းပါ။သူတို့ရဲ့အသက်တာကိုတတ်နိုင်သမျှပျော်ရွှင်စရာဖြစ်စေပါ။မေတ္တာကရုဏာကိုထင်ရှားစေခြင်းအပြင်သူတို့ရဲ့နှလုံးသားကိုပျော့ပြောင်းစေပါဒီလိုမှသားသမီးတွေရဲ့နှလုံးသားဟာတမန်တော်မျိုးစေ့အတွက်အသင့်ပြင်ထားပြီးဖြစ်ပါလိမ့်မယ်သခင်ဖျားဟာမြေကြီးပေါ်သို့မိုးတိမ်တဲ့ရေကိုသာပေးတာမဟုတ်ဘဲတင့်တယ်လှပပြီးရှင်လန်းတဲ့ရောင်ခြည်ကိုပါပေးထားခြင်းဖြစ်တဲ့အတွက်တစ်စိတ်ကလေးများကိုအပင်ပေါက်စေကာပန်းဝင်ကလေးတွေကိုလည်းပွင့်လာစေတာကိုသတိပြုပါသားသမီးတို့ကိုအပြစ်ကိုဖော်ပြဆုံးမသွန် င်ပေးခြင်းပြုုံတာမကမေတ္တာကရုဏာရှိထားပြီးအားပေးချီးမွမ်းရမှာဖြစ်ပါတယ်ရှင်။အိမ်တော်မှာစိတ်ဝမ်းကွဲမှုမရှိပါစေနဲ့။ဖြောင့်မတ်ခြင်းတရား၌အိမ်တော်မိသားစုတိုင်းဟာအသင့်အင့်နေထိုင်ခြင်းနဲ့ငြိမ်သက်ခြင်းရရှိရန်လိုအပ်လာပါတယ်ရှင်။နာတော်တာဆင်ခဲ့ကြတဲ့အိမ်တော်မိသားစုအားလုံးပေါ်ဖတ်ဖြားရှင်ကောင်းချီးချပေးပါစေရှင်။
တို့ရှင်များရှင်ကျမတို့ရဲ့ဓာတ်ဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တင်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များပါတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနဲ့39963 986 116တို့ဆက်သွယ်နိုင်နိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာပြတ်ခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ကျေးဇူးတင်ပါတယ်ခင်ဗျာ။